2020စစ်စင်ရေးဒုတိယလိုက်ထူးခြားချက်ဟာညီနောင်မဟာမိတ်သုံးဘွဲ့အနေနဲ့နှွေဦးတော်လိုင်းရင်းနဲ့ပူးပေါင်းပြီးနယ်မြေသိမ်းတိုက်ပွဲတွေကိုအချိန်ဟုန်နဲ့စတင်နိုင်တာဖြစ်တယ်လို့တိုက်ပွဲကိုအဓိကဦးဆောင်နေတဲ့တောင်မြူသားလွမြောက်ရေးတက် TNL ပြောခွင့်ရလူရည်ဦးက VOA ကိုပြောပါရယ်ပရမပိုင်းစစ်စင်ရေးကရခဲ့တဲ့အတွေ့အကြုံတွေကိုအခြေခံတဲ့2020စစ်စင်ရေးဒုတိယလှိုင်းရဲ့တတိယမြောက်နေ့အခြေအနေနဲ့ပတ်သက်လို့ TNL ပြောခွင့်ရလူရည်ဦးကိုမဲအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါရယ်ရှင်
ဟုတ်ကဲ့ကျမတို့ဒီနေ့ကြားရတဲ့သတင်းတွေအရဆိုလို့ရှိရင်မိုးကုတ်မှာတိုက်ပွဲတွေတော်တော်လေးပြင်းထန်နေနောက်ပြီးတော့နောင်ချိုဘက်မှာလည်းဒီတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေပေါ့နော်ဆိုတော့အဲ့ဒီကနောက်ဆုံးအခြေအနေဘယ်လိုရှိပါလဲရှင
်ကျမတို့လက်ရှိရထားတဲ့သတင်းအရဆိုရင်ဒီစစ်ကောင်စီရဲ့ဒီတပ်စခန်းနှစ်ခုကိုကျမတို့ပြန်ပြန်ကြည့်ထားတယ်နောင်ချိုမြို့မှာဆိုရင်အုံမခါတပ်စခန်းရှိမယ်ပြီးရင်မိုးကုတ်မှာဆိုရင်တော့ချက်ပြင်းရေစကန်တွေအရှိပါတဲ့အစကန်အခုကိုကျမတို့ဒီဘက်ရရှိထားဖြစ်ပါတယ
်အဲ့လိုတိုက်ပွဲတွေဖြစ်တဲ့နေရာမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုသိမ်းပိုက်နိုင်တဲ့အနေအထားမှာသူတို့တပ်သားတွေကဟိုစစ်မတိုက်ပဲနဲ့လက်နဲ့ချလို့လားဒါမှမဟုတ်လို့ရှိရင်ဟိုအပြန်လန်တိုက်ပြီးတော့မှပေါ့နော် TNL ဘက်ကနေပြီးတော့အင်းနဲ့အားနဲ့သိမ်းယူတာလားဘလို့ပုံစံမျိုးလဲရှင
်ပထမပိုင်းကလည်းဒီစစ်ကောင်စီတော်တော်များများကကြုံတွေ့ရတဲ့ဟာဒီတွေ့ကြုံတဲ့တွေ့ကြုံရှိတော့ဒီဒီတစ်ခါကတော့ကျမတို့တွေ့ဖို့တိတ်ရတယ်ဘူးလို့ရပေါ့နော်အဲစစ်ကောင်စီကတချို့ကဒီဒီစကန်လေးဆုံးပါသွားတာမျိုးတွေရှိတယ်နောက်တစ်ခုကတော့အဲဒီစစ်ကောင်စီတတကိုတော့ကျမတို့ဘက်ကလာရောက်တော့မှပူပန်နေရတာမျိုးတွေရှိတယ်အဲအကြောင်းကိုဒီအနေထားလည်းဖြစ်ပါတယ်
သိမ့်ပိုက်ရရှိတဲ့လက်နက်တွေကိုလည်းဒီ TNL ဘက်ကထုတ်ပြန်တဲ့အထဲမှာလည်းပြတ်တာထားတာတွေလည်းတွေ့ရပါတယ်အဲ့တော့စစ်ကောင်စီဘက်ကဒီလိုလက်နက်တွေတော်တော်များများကြံခဲ့တဲ့သဘောလားအဲ့ဒီထဲမှာရောနောက်ပြီးတော့ဒီလက်နက်တွေပေါ့နော်လက်နက်ကောင်းတွေဘလောက်ထိပါနေလဲရှင
့်ဟုတ်ကဲ့အများကြီးပေါ့လေနော်လက်နက်တွေကျတော့အများအများရှိတယ်ဒီအမလက်နက်ကြီးတွေလည်းပါတယ်လို့ပြီးလက်နက်ခရိုင်အများကြီးပါတယ်မနေ့ကကျမတို့ထုတ်ပြန်ထားတယ်ဆိုရင်မနေ့ကဆင်းကျတော့ဒီကန်ကော့စကန်မှာပေါ့နော်ဒီကနောက်ချိုကန်ကော့စကန်မှာတိမ်ပိုက်ထားတဲ့လက်နက်တွေဖြစ်တယ်ဒီနေ့ကျမတို့ထုတ်ပြန်ထားတာကမနေ့ကဒီကျမတို့ဆီမှာအလင်းဝင်လာတဲ့တက်တာ18ဦးထံသူလက်နက်နဲ့အတူဖြစ်ပါတယ်ပေါ့ဟုတ်ကဲ့တခြားတွေလည်းရှိပါတယ်ဟုတ်ကဲ့
အဲ့လိုတိုက်ပွဲတွေမှာ DNL ဘက်ကရောဟိုကြာဆုံးတဲ့အရေးအတွက်ကဘယ်လောက်ရှိပါလဲရှင
်။ဟုတ်ကဲ့ရှိပါတယ်ဒါပေမဲ့လက်ရှိချိန်တော့ကျွန်တော်တို့ထုတ်ပြောခြင်းလည်းမရှိသေးပါဘူး။
အဲ့တော့ဒီမိုးကုတ်နဲ့နောင်ချိုကတိုက်ပွဲတွေမှာအထူးသဖြင့်နောင်ချိုဘက်မှာကသူကပြင်ဦးလွင်နဲ့နီးနေတာဆိုတော့လေဟိုမန္တလေးနဲ့ဆိုရင်လည်းဒါဟိုနီးနေပြီပေါ့နော်။ဆိုတော့အဲ့ဒီမှာဖြစ်နေတဲ့တိုက်ပွဲတွေကဒီစီရေးရပါတော့ဘလောက်ထိအရေးပါလဲရှင
်ဟုတ်ကဲ့ဒါအတမရတိုက်ပွဲခေါ်ဆောင်တဲ့နေရာကဒီစစ်ကောင်စီရဲ့တပ်စခန်းရရှိဖို့ကအလိုအရေးကြီးတဲ့နေရာတွေတိုင်းဖြစ်ပါတယ်ပေါ့လေနော်ဘာလို့ဆိုဒီကျမတို့ဒီတူငယ်နှစ်ခုစစ်စင်ကြီးဒီအစစ်ကစစ်အာဏာရှင်စနစ်အမြစ်ဖျက်တိုက်ပွဲရေးဖြစ်တယ်လို့ဒီဒေတာကလူထုကကွယ်တဲ့ဒီပေါ့ဒီအကြံပတိရှိတာဒီလှုပ်ရှားရတက်စကန်တွေမှာစီတီစစ်ကောင်စီကိုဝင်ရောက်มาတိုက်ခိုက်ခြင်းချင်းတွေကျွန်တော်တို့အလိုရေးကြည့်တဲ့အခါကဏ္ဍဖြစ်ပါတယ
်။ဟို1392ခုစစ်စင်ရေးပထမပိုင်းပေါ့လေမနစ်ကဒီအောက်တိုဘာမှာစတင်တုန်းကတော့ DNL ပါဝင်တဲ့မဟာမိတ်ညီနောင်သုံးဘွဲပေါ့နော်အခုဒီ1392စစ်စင်ရေးဒုတိယပိုင်းထူးခြားချက်ကရောဘာလဲရှင်
အတေတုံညာနေကောဒီပရမပိုင်းမှာဆိုရင်တော့ဒီဒီမှာကျမတို့မိတ်ပုံဖိုက်ကပါဝင်တယ်ဒီဒုတိယပိုင်းမှာကျတော့ဒီမှာညီတော်မမိတ်သုံးပိုက်ပါပါတော့အခြားတော့ဒီနေဦးတော်လိုင်းရေးတပ်ဖွဲ့တွေလည်းပါဝင်လာတယ်ထို့ပြင်ဆိုဒီမန်လေး PDF တို့ပြီးမိုးကုတ်ပြူဟာပြီးရင်ဒီလူတိုင်းတာတော်လိုင်းရေးအဖွဲ့တွေလည်းပါဝင်လာတယ်ရှိပါတယ်အကြောင်းမို့ဒီတော်လိုင်းရေးဒီကျမတို့ဒီနေဦးတော်လိုင်းရေးနဲ့အတူပူပေါင်းကြတာမှာတိုက်ပွဲဆင်နိုင်တာဖြစ်ပါတယ်
နောက်ဆုံးမေးခွန်းကတော့အခုဒီ TNL အနေနဲ့နေမြေသိမ်းတိုက်ပွဲတွေကိုဥဆောင်ပြီးတော့တိုက်နေတဲ့နေရာမှာဒီရှမ်းပြည်မြောက်ပိုင်းဘက်မှာဆိုလို့ရှိရင်ဒီကချင် GI နဲ့နောက်တစ်ခါဟိုရှမ်းဒီလက်နက်ကိုင်အဖွဲ့တချို့နဲ့ပေါ့နော်ဒီနေမြေပိုင်းဆိုင်ရာမှာ သဘောထားဒီတင်းမာမှုတွေရှိနေရပါတော့ဒီနေမြေပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့သဘောထားတင်းမာမှုတွေရှိနေတယ်ဆိုတဲ့အပိုင်းမှာ DNL ရဲ့ဟိုရည်တည်ချက်မူဝါဒကဘာပါလဲရှင
်ဟုတ်ကဲ့ဒီပေါ်မှာတော့ကျွန်မကတော့အမ်ရှိတော့တင်တော့ပေါ့လေနော်ဘာလို့ဆိုခွနေကကျွန်မတို့ရဲ့ပိုချုပ်တာပုံကြော်ပါလေပါအများကြီးရှင်းပြသွားတာရှိတယ်။မာဒီကိစ္စကကျွန်မတို့ဒီတိုင်းရင်းသားချင်းချင်းကြားမှာဖြစ်နေတဲ့ပြဿနာတွေတာဖြစ်တယ်။ဒီပြဿနာတွေကစပွဲဝိုင်းမှာဆွေးနွေးဖြေရှာလို့ရမယ့်ပြဿနာတွေဖြစ်တယ်။လက်ရှိကတော့ကျွန်မတို့ပူပေါင်းတဲ့ပုံစံတူကိုပဲဥစားပေးတိုက်ခဲ့တယ်။စစ်စင်ပေါ်ဆောင်သွားမယ်အပိုင်းတွေဖြစ်ပါ
ရှမ်းမြောက်တိုက်ပွဲနောက်ဆုံးအခြေအနေကို DNL ပြောခွင့်ရတဲ့အမေရင်နိုင်ကဆက်သွယ်မြင်ပြခဲ့ရပါရှင်။